မြန်မာနိုင်ငံမှာလူ့အခွင့်အရေးအပြည့်အဝမထွန်းကားသေးဘူးလို့အမေရိကန်သမ္မတအိုဘားမားကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတကဤဆက်ရှိမှမျိုးမှာချက်တပရင်းတွေကသတင်းစာဆရာရင်းနဲ့တွေ့ဆုံတဲ့အခါမှာအခုလိုပြောကြားသွားတာဖြစ်ပါတယ်
။ It doesn't solve these problems immediately. You know, right now Burma, Myanmar is undergoing this democratic transformation.
လူမျိုးရေးတကြွသုတ်ရှားသူတွေနဲ့ထိတွေ့ဆက်ဆံမှုကြောင့်တိုးတက်ရွှေရှားမှုရှိနိုင်ပေမဲ့ပြဿနာတွေကိုတော့ချက်ချင်းပြေလည်သွားစေနိုင်မှာမဟုတ်ဘူးလို့ပြောသွားတာပါ။အခုအခါမြန်မာနိုင်ငံမှာတစိမ့်တစ်ပိုင်းအားဖြင့်ကျွန်တော်တို့ရဲ့ပံ့ပိုးကူညီမှုကြောင့်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလုပ်နေပါတယ်။နှစ်နဲ့ချီပြီးတော်လှန်ပြောင်းလဲမှုတွေကိုလုပ်နေပါတယ်။ဒါပေမဲ့လူခွင့်ရေးလှုပ်ရှားသူတချို့ဟာမြန်မာပြည်ထဲမှာပဲအချင်းချောက်ခံရပါတယ်ဆိုတာကျွန်တော်အခိုင်အမာပြောနိုင်ပါတယ်။သူတို့ဟာလွတ်လပ်စွာပြောဆိုခွင့်ကိုမရကြသေးပါဘူး။ကျွန်တော်တို့နိုင်ငံတွေမှာလိုလွတ်လပ်စွာစုဝေးခွင့်မျိုးလည်းမရကြသေးပါဘူးလို့ပြောသွားတာပါ။ဒါအပြင်လုံးလုံးဆယ်မှာ IS အကြမ်းဖက်သမားတွေရဲ့အချင်းချောက်မှုကအဓိကကျနေပေမဲ့နိုင်ငံတကာစည်းမျဉ်းတွေချင့်ဝတ်တွေကိုချိုးဖောက်ပြီးမတိမငြိမ်တဲ့အထူးကြံဖြစ်နေတဲ့မြောက်ကိုရီးယားဟာတာဝန်ဖြင့်နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကိုဒီဇိုင်းမမတ်လှုပ်ဆောင်နေတဲ့အတွက်အထူးဖြူဆက်ရမယ်အချင်းချောက်မှုကြီးဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။တစ်ချိန်တည်းမှာပဲဗီယက်နမ်နဲ့မြန်မာလိုနိုင်ငံမျိုးဟာအမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုကြောင့်မြောက်ကိုရီးယားရဲ့ပြပကိုလက်နက်ရောင်းချနိုင်မှုတွေကိုညွန်နေသွားစေတယ်လို့လည်းပြောပါတယ်။အခုဂျပန်နိုင်ငံမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးအတွင်း G7 ခုနှစ်နိုင်ငံဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာလက်ရှိနိုင်ငံတကာကြီးရာကိစ္စတွေနဲ့အတူတောင်တရုတ်ပင်လယ်ပြင်အရေးကိစ္စကိုလည်းဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ချက်တပရင်းနဲ့ထိပ်သီးအစည်းအဝေးဖွင့်ပွဲမှာအမေရိကန်သမ္မတကပြောတာပါ။ဒါပေမဲ့တောင်တရုတ်ပင်လယ်ပြင်တွင်တင်းမာမှုအခြေအနေပိုဆိုးသွားစေနိုင်တယ်လို့တရုတ်နိုင်ငံကဆိုထားတဲ့ဆွေးနွေးတာမျိုးတွေကိုမလုပ်ကြဖို့အတွက် G7 ဆက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံကိုတရုတ်ကနေတတိပေးခဲ့တာပါ။